ငွေတိုင်းနဲ့ချင်းပြည်နယ်ဇက်ထိစပ်နေတဲ့နေရာမှာချင်းပြည်နယ်ကာကွယ်ရေး CDF မင်းတပ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။စစ်တပ်ကပစ်တဲ့လက်နက်ကြီးကြီးတွေကျလို့မင်းတပ်ကစစ်ပြေးဒုက္ခတွေနောက်ထပ်နေရာတွေမှာရှုပြောင်းနေကြရပါတယ်။မင်းတပ်ကအခြေအနေအကြောင်းရန်ကုန်ကလာတဲ့တင်းကိုတော့ကုချတော်သိန်းကပြောပြမှာပါခင်ဗျာ။
မကွေးတိုင်းရောနယ်နဲ့ချင်းပြည်နယ်ထိစပ်နေတဲ့နေရာမှာစစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးအတွက်ဖွဲ့ထားကြတဲ့ CDF မင်းတပ်အဖွဲ့တွေဒီကနေ့ဇွန်လ3ရက်မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပါလေစစ်တပ်ဘက်ကစပြီးထိုးစစ်ဆင်တိုက်ခိုက်တာဖြစ်တယ်လို့မင်းတပ် CDF တာဝန်ရှိသူတူကပြောပါတယ
်ကျွန်တော်တို့ဖြစ်တာကဟိုဖြစ်နေတဲ့ကနေကျွန်တော်ချင်းတော်ဘက်ကိုရောနယ်နဲ့ချင်းတော်နဲ့အဆက်အသွယ်ဆိုတဲ့နေနေလာတဲ့ထိုးစစ်ဆင်လာတယ်အဲ့ဒီကဘယ်ဖြစ်တယ်ဘယ်ဖြစ်တယ်မဟုတ်ပါနဲ့သူကအဓိကမနေ့ဆိုပိုင်းမှာတင်ပေါ်ဖြစ်နေပြီတော့မနေ့ဆုံးတော့သူတို့နဲ့ကျွန်တော်တို့တက်ဖြစ်တာဟုတ်ကျွန်တော်တို့ဘက်ကတကယ်ပြည်တယ်ဘယ်မြောက်ကြတာအတိအကျဟိုဘက်ကဟိုပြောဖို့တော့ခဲရဲခဲခဲရတာတယောက်ကကိုယ့်မင်းကိုထိခိုက်တယ်ရင်ရတာရှိတယ်ကျွန်တော်ကတော့စစ်ကောင်စီဘက်က၄ယောက်လောက်ကြတယ်လို့ဟိုတော့ကျွန်တော်တို့အဓိကကျွန်တော်တို့အဖေကကျွန်တော်တို့လမ်းပြောပါတယ်အဲ့ဒါကလည်းကျွန်တော်တို့ဆန်းဆန်းလို့မရဘူးမရဘူးဆိုတော့ကဒါဆိုဒါရီအတိအကျတော့လို့မြောင်းဒါပေမဲ့ဒီစားတခုကဒီကဘေးရောက်တော့ဒီကိုဆွဲသွားတယ်ပေါ့ဒီကိုခေါ်သွားတယ်ပေါ့အများကြီးတော့ကြားရတိချာတော့ရှိရလို့ဆိုဟုတ
်နီလာ14ရက်နဲ့15ရက်တွေမှာမင်းတပ် CDF နဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီး CDF ကမင်းတပ်မျိုးကနေစုခွာပေးခဲ့ပါတယ်အဲဒီနောက်မင်းတပ်မျိုးတွေကနေရာတော်မများမှာစစ်တပ်ကစခန်းချတပ်ဆွဲထားပါတယ်မင်းတပ်နဲ့အနီးနားမှာရှိတဲ့မျိုးငယ်တွေရွာတွေကဒေသခံတောင်းနဲ့ချီပြီးစစ်သေးလို့အောင်ထပ်ပြေးခဲ့ကြပါတယ်အပြန်အလှန်တိုက်ခတ်တိုက်ခိုက်တာတွေရှိနေကြတဲ့အမျှ CDF တပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တိုက်ခတ်နေပါတယ်။တချို့လက်နက်ကြီးတွေကမင်းတပ်မျိုး EUA စစ်ပေးဆောင်စခန်းအနီးကိုကျောက်တဲ့အတွက်ကြောင့်စစ်ပေးဆောင်တွေကနောက်ထပ်ဘေးလွရာကိုဆေးပြောင်းနေရပါတယ်။မင်းတပ်ဘက်ကစစ်ပေးဒုက္ခတွေ1000နီးပါးရှိနေပြီးယာယီခိုးလုံနိုင်တဲ့နေရာ90လောက်မှာခိုးလုံနေကြပါတယ်။စစ်ကောင်စီကလည်းမင်းတပ်မျိုးပေါ်မှာဒုက္ခတွေစခန်း10ခုဖွင့်ပေးထားပေမယ့်လာရောက်ခိုးလုံသူ100နီးပါးပဲရှိပြီးအများစုကမျိုးနယ်အလံဝေးတဲ့စေဘေးဆောင်စခန်းတွေမှာပဲခိုးလုံနေကြတာပါတစ်ဆက်တည်းမှာပဲမန္တလေးတိုင်းငင်းကြံမြို့မှာဒီကနေ့မနေ့အစောပိုင်းကအရဝတ်နဲ့ဆိုင်ကယ်စီးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့အမှတ်1တိုးချဲ့ရောက်ကွက်နာအရောက်မှာတနက်နေ့ပြစ်ခံရပြီးတဦးသေဆုံးသွားခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးမျက်မြင်တွေ့သူငင်းကြံမြို့ကတယောက်ပြောပြတာက
ဒီနေ့ကလောက်ဟိုဘောအစင်းကြီးတစ်ပိုက်ဆိုင်ရှိပေါ့နော်စင်းကြီးတစ်ပိုက်ဆိုင်ရှိအဲ့မှာဆိုင်ကျင်နဲ့ဒီမြောက်ပေါ့ဗျာနော်ဒီမြောက်ဆိုင်ကျင်နဲ့အဲ့မှာရှေ့ရလူကအဲ့ငယ်စီးတဲ့လူကနေသွားတာနော်တမက်တာကအကျဉ်းကြီးကြာဘူးနောက်ကထိုင်းကိုဖောက်လိုက်တဲ့လူကကြတော့ဖွက်ပြီးတာနော်ရှေ့ရလူကကျေသွားနော်ဆိုင်ကျင်နေသွားတော့အဲ့နောက်ကလူကပြစ်စတူပါတယ်အဲ့ဒီပြစ်စတူပါတယ်အဲ့ဒါလေခဏပြီးတော့သူပေါ်လောက်နေတော့နိုင်ဝဲလောက်နေတော့သူနေနေရာလူဒီမှာတင်ရရောက်လာတယ်နောက်ကစစ်ကားကတော့တိုင်တွင်နဲ့ကျောင်းရောက်လာ။ရောက်ကြမှာအိမ်မှာတခါခင်းကားကြီးရောက်လာ။ပြေးတာတော့အရာရှိလို့လည်းပြောတာပဲလူတွေမြင်လိုက်ရအောင်နော်။သူတို့တခါကျဟိုလူနဲ့တင်းနဲ့တင်းသွားတာ။စစ်တပ်ကအရာရှိပါကြတယ်။ပြီးတော့လည်းအဲဒီမှာရုပ်ပေါ်ကလည်းတိတ်ကြီး။နင်းနေတော့ပါပဲကြည့်ရတာသိမကြည့်ရကြဘူး။စစ်တပ်ကပြစ်မှာခတ်မှာတောက်တယ်နော်။အဲ့လိုကြတော့ကျွန်တော်တို့ကဘလူးပြင်းမှန်းကိုမသိလိုက်ဘူးလား။အရေးပေါ်ဆိုတော့ကနော်။ပြန်လေတော့မှကျွန်တော်တို့ကပြည်ရတာဟုတ်ပြစ်တာတော့ဘယ်သူပြစ်တယ်ဆိုတော့မပြူကျွန်တော်တို့ကလေဒီဆွေးဆိုင်ကလေးလဲသွားတယ်နောက်လူကဆွတ်ပြီးဆွေးဆိုင်ကလေးလူကဟိုတနက်ရတော့ပါတယ်ပဲဒီစင်မလားမပြူနောက်တော့လာပြီးပန်းတော့မလာလိုက်တာ
ရန်ကုန်မင်းလေးစတဲ့မြို့ကြီးတွေပြင်တခြားမြို့တွေမှာပါစစ်ကောင်စီလိုလားသူလို့အမြင်ခံရသူတွေပြစ်ခတ်တက်ခတ်ခံရတာတွေရှိနေပါတယ်ရဲစခန်းနဲ့ရက်ွက်အုပ်ချုပ်ရေးရုံးတွေပြင်စစ်ကောင်စီတပ်တွေစောင့်ကြတဲ့နေရာတော်တော်များများမှာဒိတ်တွေတန်းစကားတွေပါကာရန်ထားပြီးကျင်းတဲ့ချိန်မှာလေလူရကူပေါက်ကွဲစီတဲ့အရာကားပေါ်ပြစ်ထည့်လို့မရအောင်ဝက်ကတ်တွေပလတ်စတစ်အမိုးတွေနဲ့ကာရန်ထားတာကိုလည်းတွေ့လာနေရပါတယ်ခင်ဗျာ